ရေဘေးအန္တရာယ်ဆူဆူဝါကြောက်ရွံ့နေတာမို့လိမ္မော်ရောင်အဆင့်ထုတ်ပြန်ထားတဲ့အေယာရီတိုင်းညောင်တုံးမြို့ကိုသမ္မတဦးသိန်းစိန်နဲ့ဝန်ကြီးတွေတွားရောက်ကြည့်ရှုခဲ့ပါတယ်။ရေဘေးတန်အခြေအနေဆိုးဝါးနေတဲ့ပဲခူးတိုင်းလပတန်းမြို့မှာတော့အကူအညီတွေဆက်လက်လိုအပ်နေပါတယ်။ဒီအကြောင်းကိုတော့မအေးမှသတင်းပေးပို့ထားပါတယ်ရှင်
။ဆိုးရိမ်ရေမတ်နဲ့အန္တရာယ်ရေမတ်တွေကျော်လွန်တဲ့အထိတပတ်ကြာလိမ္မော်ရောင်သတိပေးချက်ထုတ်ပြန်ထားရတဲ့ညောင်တုံးမြို့နယ်ကိုသမ္မတဦးသိန်းစိန်အပါအဝင်ပြည်အောင်စုဝန်ကြီးတွေတွားရောက်ခဲ့တာပါ။နောက်ကြမှအခုလိုရောက်ရှိလာတဲ့အတွက်ဒေသခံပြည်သူတွေကိုမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးဦးအောင်မြင့်ကတောင်းပန်စကားဆိုခဲ့တယ်လို့ဆိုပါရယ်။ဒါအပြင်သမရနဲ့ဝန်ကြီးများအဖွဲ့တွားရောက်ချိန်မှာဒေသခံရေဘေးသင့်ပြည်သူတွေရဲ့သဘောထားဆန္ဒတွေကိုမေးမြန်းခဲ့ပြီးတာယောတွေခံကန့်အောင်လုပ်ပေးဖို့အတွက်ဒေသခံတွေရဲ့တောင်းဆိုချက်တွေကိုလည်းလှုံ့ဆော်ပေးမယ်လို့ပြောဆိုခဲ့ကြောင်းဒေသခံတဦးကပြောပြပါရယ်
။ဆန္ဒရန်ကနာပြည်သူတွေရောအမနောက်ကြတာထွန်းလို့ပါဟုတ်အခုမှရောက်လာခုနကပါတဲ့သူဒီတာကြီးကိုသူတို့တာပေါင်းရိုးပေါ့နော်ကျွန်တော်တို့မျိုးကတော့တာပေါင်းအခုက26က26လောက်ပဲရှိတော့ပြန်လာဟိုနေတော့30 28 30 32တာပေါင်းအမြင်လုတ်ပေးပါကိုကိုနဲ့ဆိုလုတ်ပေးပါမယ်လို့ပြောသွားတာပဲအခုကကိုမြေသားတာတွေမှာမြေသားတာအဲ့ကွန်ကရစ်နဲ့လုတ်ထားတဲ့နေရာက3နေရာ4နေရာလောက်ပဲရှိတယ်အရေးကျသွားတဲ့အခါအောက်ကတာအီအီကျသွားတဲ့အခါအဲ့ဒါကျတော့အဲ့ဒီတော့ကြောင့်ပ
ါညောင်တုံးမြို့မှာတော့မနေ့ညနေကစပြီးရေနှဲငယ်ကျသွားပေမဲ့စိုးရိမ်ရေမှတ်နဲ့အနေရရှိတဲ့ရေမှတ်ကတော့ဆက်လက်တည်ရှိနေတာကြောင့်လိမ္မော်ရောင်သတိပေးချက်ကို9ရက်မြောက်နေ့အဖြစ်ဆက်လက်ထုတ်ပြန်ထားပါတယ်ညောင်တုံးမြို့ပေါ်မှာတော့တာယိုးတွေကိုတက်အင်အားနဲ့ခိုင်ခန့်အောင်လုပ်ထားတဲ့အတွက်စိုးရိမ်စရာတိတ်မရှိပေမဲ့ကျေးရွာတွေအတွက်ကတော့စိုးရိမ်စရာရှိနေတယ်ဆိုပြီးဒေသခံကဆက်ပြောသွားပါတယ်
ရိုးဝတာတွေကိုသူတို့ကလူုံလဲအမဝုန်းဝုန်းဝုန်းဝုန်းနဲ့အမစစ်သားတွေပါပေါ်လာပြီးတော့လုံအဲ့ဒီဟာကြီးနဲ့လောက်တာတော့ဒါကနှစ်ခါတော့နီးနီးဖြစ်သွားတယ်အရှိမကသူတို့ဒါဟောင်းမိသားတာကြီးရဲ့စက်တာတက်တာတွေအောက်ကနေတဲအိတ်တွေနဲ့ဖက်ပြီးတော့နှစ်ခါပေါ်မှာဒါနှစ်ခါလောက်တာတော့မြူရဲကိုတောင်းတန်းဝါမကျိုးတော့ဘူးအခုကန်းနာပင်နာရဲ့စိုးရင်ရလဲဆိုရင်ရွာတွေစိုးရင်ရတယ်ပေါ့ရောင်လုံးပတ်လေရွာတွေကလုံးတဲ့ရွာတွေကငကူတွေကတော့မြုပ်နေကြပြဒါနဲ့ရေကဒီနေ့ပူများတဲ့အတွက်ကြောင့်ပူမြုပ်သွားတယ်ဟိုနည်းနည်းလေးပူသူတို့အောက်ပြုတ်သွားတာပေါ့နော်ဆိုးရရရွာဘက်ကတွေမှာရွာဘက်ကတားရကွင်းရလည်းတက်တယ်ရေးရလည်းဒီနားမှာရှိနေတယ်သူတားရေးနဲ့ရေးကြားထဲမှာနေနေရတဲ့ကြောင့်တားရလူးနေပြီကွာလူးရဆိုပျော့လာဂျယ်လီတုံးလို့ပြောတာလေအဲ့ဒါလေးကိုတကုံလိုက်တော့လုံနေကြတယ်မဟုတ်နောက်၄၅၀ရလောက်အဲ့လိုဒီတိုင်းရေးစိန်နေမယ်ဆိုတော့မကောင်းဘူးအရှင်းမကောင်းဘူ
းသမရဦးသိန်းစင်ကတော့ AR တိုင်းဟာဆိုးရိမ်ရေမှတ်တွေကိုကျော်လွန်လာတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းဖို့အတွက်ပြီးခဲ့တဲ့ရက်ကပဲသတိပေးပြောကြားခဲ့ပါတယ်ပဲခူးတိုင်းအတွင်းကတရားဝင်မြို့နဲ့30မြို့နယ်တွေမှာတော့ထောင်ထဲကြီးရှိတဲ့ရေဘေးသင့်ပြည်သူတွေဟာမြို့ပေါ်ကကယ်ဆယ်ရေးစခန်း10ခုကျော်မှာနေထိုင်နေကြပါတယ်။ရေဘေးဆောင်သူတွေကတော့တောင်ကနန်းနဲ့ရှိနေတာပါ။ပဲခူးတိုင်းအတွင်းလက်ပန်းမြို့နယ်တွေကကျေးရွာတွေကတော့ကယ်ဆယ်ရေးမော်တော်တွေတိတ်မရှိကြတဲ့အတွက်တရားဝင်ထက်အခြေအနေပိုဆိုးတယ်ဆိုပြီးတရားဝင်မြို့ကတူကဆိုပါတယ်
။အဓိကလက်ပန်းကရေနိုင်နေပြီးတော့လက်ပန်းမှာပါလို့ဆိုအဆက်မကြီးကြီးရှိတော့များများမရှိဘူး။အဲ့ဒီတော့ရေဘေးသင့်တဲ့ပြည်သူတွေကိုတောက်ကျေစေဖို့ဒါဟိုနည်းနည်းလေးဖြစ်တယ်။အာနာပိုင်ကလည်းစီမံချက်ပြည့်ရနေမှာမလို့ဆိုသူမလို့တော့သူတို့ကရေဘေးကျေစေရေးစခန်းနှစ်ခုပဲရှိတယ်။သူပြောတယ်သူတို့ကမှရေဘေးကျေစေရေးစခန်းနှစ်ခုနဲ့ဒီနေ့ကခုနှစ်ချက်လောက်ပဲရှိတယ်။ဒါပေမဲ့တကယ်တကယ်အဖြစ်ပြတော့တဲ့အဖြစ်ပြတော့တောင်းရင်းလက်ပန်းဆိုရင်လက်ပန်းကလက်ပန်းအများကြီးပဲဟုတ
်။ဒီကနေ့မှာတော့ဘခတာများအဖွဲ့ချုပ်ကចောင်းသားလူငယ်တွေဟာလက်ပန်းမျိုးကလူသူအယောက်ပေါက်နေတဲ့ခြေပါတွေကရေဘေးသင့်ပြည်သူတွေရှိရာကိုတွားရောက်လှူဒန်းမှုတွေလုပ်ခဲ့ပါတယ်။မြန်မာပြည်တော်ဝန်ကတိုင်းနဲ့ပြည်နယ်12ခုလိုမှာရေဘေးဒဏ်ခံစားနေရတဲ့အတွက်လူဦးရေ6သိန်းကျော်လောက်ဟာရေဘေးသင့်ခဲ့ရတယ်လို့လူတရာနီးပါးလောက်ဟာလည်းရေဘေးကြောင့်သေဆုံးမှုတွေရှိခဲ့ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။